မြောက်ကိုရီးယားရဲ့မကြာခင်ကဒုံးကျည်ဆန်တမှုဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်သလားဆိုတဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့မတူကွဲပြားတဲ့ရှုမြင်ချက်တွေကိုမနေ့တနင်္လာနေ့ကပြောဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းကိုရီးယားကျွမ်းကျင်နျူကလ িয়ার ကင်းစင်ရေးအလုံးစုံရိမှန်းချက်အပေါ်မှာတော့တင်းကြီးတင်းမြုပ်ထဲရှိနေကြသေးပါ။တူချိုကဆွေးနွေးပွဲပြုလုပ်တဲ့ပူးရဲသတင်းစာရှင်းလင်းပွဲမှာတော့အမေရိကန်သမ္မတထရန့်ကမြောက်ကိုရီးယားရဲ့ဒုံးကျည်ဆန်တမှုကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းဘက်ကအာရုံစိုက်လာအောင်လုပ်တာလို့ရှုမြင်ကြောင်းပြောဆိုပြီးဒီလုံရကြောင့်သူ့အမည်နဲ့စိတ်အနှောက်အယှက်မဖြစ်ဘူးလို့ပြောဆိုပါတယ်။ဂျပန်ဝန်ကြီးချုပ်အာဘေကတော့ဒီဆန်တမှုတွေကလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တာလို့ပြောပါတယ်။မြောက်ကိုရီးယားအစိုးရနဲ့ညှိနှိုင်းမှုမှာမြောက်ကိုရီးယားဘက်ကပြန်ပေးဆွဲထားတဲ့ဂျပန်နိုင်ငံသားတွေအရေးဖြစ်ရှင်းဖို့စိတ်အဝင်စားဆုံးဖြစ်တယ်ဆိုတာကိုလည်းဂျပန်ဝန်ကြီးချုပ်ကထပ်တလဲလဲပြောခဲ့ပါတယ်။အမေရိကန်ခေါင်းဆောင်ဘက်ကတော့စီးပွားရေးကိစ္စတွေအပေါ်အထူးလေးထားပြီးပြောဆိုပါတယ်။အမေရိကန်ရဲ့ကုန်သွယ်ရေးမညီမျှမှုကိုရှင်းချနိုင်မဲ့ကုန်သွယ်ရေးသဘောတူညီချက်မျိုးကိုတရုတ်ဂျပန်တို့နဲ့ရရှိရေးညှိနှိုင်းချက်တွေကိုလည်းသမ္မတထရန့်ကပြောပါတယ်။ဒီကနေ့အင်ကာနေ့မှာတော့အမေရိကန်သမ္မတကတိုကျိုမြို့ပြင်ကယိုကိုရှုကရေဓာတ်အခြေစိုက်စခန်းကအမေရိကန်စစ်တီတွေကိုမိန့်ခွန်းပြောမှာဖြစ်ပြီးအမေရိကန်သမ္မတနဲ့သမ္မတတော်တို့ရဲ့ဂျပန်ခီးစဉ်ကိုအဆုံးသတ်မှာဖြစ်ပါတယ်။